လူအများအမျက်တနှိုးထားကြတယ်တန်ဖိုးရှိတဲ့ရွှေကိုမြန်မာနိုင်ငံမှာဘလို့ပုံစံနဲ့တွေ့နိုင်လဲဘယ်နေရာတွေမှာရှိတယ်ဆိုတာနဲ့ရွှေရှာဖွေသူတွေတွေ့ကြုံရနိုင်တဲ့အစိတ်အသင့်တဲ့အခြေအနေတွေကိုမြန်မာနိုင်ငံဘူမိသိပ္ပံအသင်းနိုင်ကဒေါက်တာဦးသိန်းကပြောပြပေးမှာပါ
ဒီကရရန်ကောင်းတော့နေရာနှံ့တူးတာပဲဗမာပြည်မှာတော့ဒီတော့တနိုင်တပိုင်းလေးတွေဒီတော့ခြေဖမ်းတော့အမေရိကန်မီးခင်းဆိုတဲ့ဒီကပြားနဲ့ဖမ်းပြီးတော့မှပြန်ပြီးတော့ဒီကြိုက်ပြီးတော့ခြေထုတ်တာ
ရွှေထွက်တာဘလို့ပုံစံမျိုးတွေနဲ့ထွက်ပါလဲဆရာ
ခြေထွက်တာတော့ကစင်ဖြစ်တာဆက်ကံဒီပေါ့ဒီတိုက်စားပူချပြီးတော့မှဆောင်းနေမြောင်းနေတိုင်းကြောက်နေတဲ့ဟာကိုပြင်ပြီးတော့ပြားနဲ့ဖမ်းတာပါပဲတော့သူတို့ချိုးကြတော့လေတောင်ဆောင်တို့ဘာလို့မှာနည်းနည်းပေါ်ပါဒီလိုကြာကြတဲ့ဝင်နေတဲ့ဟာတွေကိုသူ့ပေါ်ပြီးတော့မှသူ့ထောင်းပြီးတော့ပြင်ပြီးတော့မှဒီပြားနဲ့ဖမ်းတာပေါ့
ဟုတ်ကဲ့ဆရာဆရာမြန်မာနိုင်ငံမှာဒီ primary origin လို့ခေါ်တဲ့ဒီအဓိကပင်မလက်တုတိုက်တွေရောရွှေနဲ့ပတ်သက်ပြီးရှိလားဆရာ
အကြီးဆုံးကတော့မိုးထီမိုးမီပေါ့အဲ့ဘယ်ဟိုကလုတ်သွားတာပေါ့အကြီးပဲအဲ့ဒါကြီးကတော့
ဟုတ်ကဲ့
ဆိုရမဲတဲ့အရှိနဲ့အရှိတောင်ပဲပေါ့သူကတော့ဒီ primary ပေါ့သူက state belt site လို့ခေါ်တယ်လေသောတမုံကြောက်လိုဟာမျိုးခြေအမဲတွေထဲမှာဒီအကျော်တွေအနေနဲ့ဝင်တာပေါ့ဒီမိတဲ့ကြောက်တရားတိုးဝင်တဲ့အကျော်တွေအနေနဲ့ဝင်တဲ့ဟာတွေပေါ့သွားတော့တော်တော်ကြီးတယ်လေ
ဟုတ်ကဲ့ဆရာ
ဒီနေရာတွေကတော့ရှိတာပေါ့သူတောင်ဘက်ဆက်ပြင်းပြင်းနဲ့မှာမဲလုံးကြီးမဲလုံးလေးအဲ့နေရာတွေလည်းရှိတယ်နောက်ဖက်ကျတော့လည်းတပိတ်ချင်းနေရာတပိတ်ချင်းရဲ့အရှိတောင်ဘက်နေရာတွေပေါ့
ရှမ်းကုန်းပြင်းပြင်းဘက်မှာရောရှိလားဆရာဒီမြန်မာနိုင်ငံရဲ့အရှိချမ်းမှာ
ရှမ်းကုန်းပြင်းပြင်းတဝိုက်ကတော့စိတ်မချရဘူးမိုးထမိုးပြီးသွားတော့တကယ်တမ်းကျတော့လည်းရှမ်းကုန်းပြင်းပြင်းနောက်ဖက်အနားဆုံးပေါ့
ဟုတ်ကဲ့ဆရာ
ရှမ်းကုန်းပြင်းပြင်းတကယ်ကုန်းကြီးမှာတော့ရွှေထွက်တာနည်းနည်းနည်းတယ်ရှမ်းကုန်းပြင်းပြင်းနဲ့အလဲမြင့်နေပိုင်းဆက်ကြရှမ်းကုန်းပြင်းပြင်းနောက်ဖက်အနားဆုံးနေရာတော့အထက်ဆုံးပေါ့
ဟုတ်ကဲ့ဆရာအနောက်ဖက်ချမ်းရောဒီရခိုင်ကုန်းမြင့်ဒေသနဲ့တောက်လျှောက်ပေါ့နော်ဟိုအပေါ်ဘက်မြောက်ဖက်ကချင်ဒေသတွေမှာရောဆရာ
ကချင်မြောက်ပိုင်းနဲ့နာဂမှာတော့တော်တော်ထွက်တာဖုံးလင်းတို့ဘာလို့ချင်းတွင်းနဲ့ကိုစီဝင်တဲ့ဟာရခိုင်နဲ့ချင်းတောင်တန်းတောင်ဘက်ကျတော့ဖက်နေတယ
်ဒီအေယာဝတီမြစ်ထဲမှာရွှေချင်းတဲ့ဥစ္စာကချင်ဘက်ကအဓိကဆို့ပေါ့နော်ဆရာ
ဒီပေါ့ဒီဝင်းတို့မြင်းတင်ကြောက်မီးတောင်ကြောက်တရားနေပြီးတော့မှဒီတိုက်စားပြီးတော့ကြရတဲ့ဟာတွေများလာဝင်းတို့ဘက်မှာလည်း primary တွေရှိတယ်ဒီဝင်းတို့ရဲ့ဒီအရှိမှာအကျောက်ပထိုးရှိတယ်သူဘာမှပြောတော့တော်တော်ထွက်ဖူးတာပေါ့အခုတော့ကုန်တော့ဖြစ်နေပြီဆိုတော့မိုးထစ်မိုးမီလောက်တော့လည်းမကြီးပါဘူးအကျောက်ပထိုးကလည်း primary ပဲသူမီးတောင်ကြောက်တရားနေရဲ့အပေါ်ပိုင်းမှာဖြစ်တာပေါ့
ဟုတ်ကဲ့ဆရာအောက်ဖက်ကောဆရာတနင်္သာရီတောက်လျှောက်နောက်အေယာဝတီအနေကျကြောက်တွေရှိတဲ့နေရာဒေသတွေရော
အေယာဝတီပေါ့မြို့ကကျုံပေါ်တော့မကျင်ကြပါဘူးအဲ့ဒါတော့တော်တော်နဲပါပါဘလူကလည်းမကျင်ပါဘူးတနင်္သာရီတိုင်းရတော့နည်းနည်းပေါ်ပါရှိပါလေစံကုန်ပြင်းရဲ့နောက်ဖက်နားစွန်းလောက်တော့မများဘူးပေါ့နောက်ဝင်းတို့Igneous complex လောက်တော့မများဘူ
းမြန်မာနိုင်ငံမှာဆရာပြောသလိုဆိုအဓိကကတိုက်စားစာတွေကိုကျင်ယူတာကများတယ်ပေါ့နော
်ဒါတော့တနိုင်တစ်ပိုင်းနေတကယ်အကြီးဆုံးတူတာတော့ဒီမိုးထစ်မိုးမီဆိုတော့တော့ primary တွေပေါ့
ရွှေတက်တူတူတာနဲ့ပတ်သက်ပြီးတော့ ERD မြစ်နဲ့မှာဒီဖောင်နေနဲ့ရွှေတူးတဲ့ဖောင်နေနဲ့တူးတော့ကန်းနေပြိုတာတိုက်စားတာတွေဆရာအဲ့ဒါအဲ့အခြေအနေတွေကြတော့ဒီကန်းနေရဥစ္စာကိုတူးယူကြတ
ာတော့တော်တော်အခြေအနေသိုးပုံရပါတော့မြေစာတွေကိုဒီမြစ်ထဲမှာပဲပြန်ပုံတော့မြစ်ကကော့ကော့လိုက်လာတာပေါ့တော့စနစ်တကျလည်းမဟုတ်ဘူးဟိုနာပုံဒီနာပုံလည်းဆိုတော့မြစ်ကောတဲ့ဟာတော့တော်တော်အနေများတယ်မြစ်ကြောင်းတွေလည်းတော်တော်ကြောင်းတယ်နောက်ဆုံးတော့ပြဿနာလည်းရှိသေးတာပြားကားနဲ့ဖမ်းတော့မြစ်ထဲကိုလည်းပြားကားကြီးကျလာတယ်ပေါ့ဖိတ်ဆင်ပြီးတော့
ဆိုတော့မြန်မာနိုင်ငံမှာရွှေတက်တူတူဖော်ရတဲ့ပတ်သက်ပြီးတော့ဘယ်လိုစပြီးတော့လုပ်ရင်ကောင်းမလဲထင်တယ်ဆရာအခုဆိုရင်အန်တီရီကလည်းအများကြီးရှိနေတယ်ဗယံပဒါနဲ့တူးနေကြတယ်ဆိုတော့လေ
သတ္တုတွေကနေပြီးတော့မှစကန်ချက်တွေတော့ထုတ်ပါတယ်အီယော်ရီမြစ်ပေးပေါ့ဘယ်နှမိုင်းတွင်းနဲ့မတူးမတူးအောင်ဆိုတာဒါပေမဲ့ဒါလိုပဲခိုးလုံးတကြလို့ပါအဲ့တော့သတ္တုတွေဥပွေတွေအတိုင်းလိုက်ရင်တော့တက်တာပဲလေဆိုတော့ထုတ်တော့ထုတ်ထားတယ
်ဆရာဒီခိုးပြီးတူးနေတဲ့လူတွေအတွက်အန်တီရီအတိုင်းတာရောဘယ်လောက်ရှိလဲဘာတွေလုပ်တယ်လဲဆရာ
တော်နေတိုင်းတာတော့သူတို့လက်ရှိတာပဲပေါ့ပဓာနဲ့ကိုင်နဲ့တွေ့တယ်ပဓာနဲ့ဖမ်းတယ်နောက်ပဓာကိုလည်းပြန်အပူပေးတယ်ဆိုတော့ဒါတော့သူတို့ရှူဆိုင်ကြည့်တာပေါ့နောက်ရေထဲပဓာတွေဖိတ်ဆင်တဲ့ပါညာဆိုတော့ရေလည်းပြက်တာပဲရေကအစိတ်တော့ဖြစ်တာပေါ့နောက်ဒီတဲ့ဆိုတာတောင်ရှိသေးတယ်တချို့တနိုင်တစ်ပိုင်တော့မဟုတ်ဘူးပေါ့နည်းနည်းဘလတ်စားတွေကဆိုင်နိုင်နဲ့ဖမ်းတာ
ဟုတ်ကဲ
့ဆိုင်နိုင်နဲ့ဖမ်းတယ်ဆိုတော့ဆိုတော့ဒီကိယူမဆိုင်ရင်တော်တော်အနေနဲ့လည်းဆိုင်နိုင်ဆိုတဲ့ဟာအစိတ်တော့ကြည့်ပဲဟာပြေနိုင်တဲ့ဟာတွေလေ
ဘလို့ဖမ်းတာလဲဆရာ
အဲ့ထူထောင်းတဲ့ဟာတွေကိုဖိုင်နိုက်ကြီးဖြော်ရည်နဲ့ဖိုင်နိုက်ဖြော်ရည်ကတော့တိတ်တော့မများပါဘူး 0.5% လောက်လာပါလားမသိထည့်ရတယ်။နောက် pH level ကိုလည်းပေါ့အများအားတိုင်းနေရတယ်။ဆိုတော့အဲ့လိုရွှေကိုဖြော်ယူတာပေါ့ mix လုပ်ယူတာပေါ့ဖြော်ယူပြီးတော့မှ ြန်ချက်တာပေါ့ဒါနဲ့အနိုင်ဒီတူလောင်နဲ့ကျင်းနေပါရလေတော့အနေဖြတ်တိုင်းနောက်သူကပေါက်ပြဲပြီးတော့လေမြေချောင်းနေတယ်လေသူကကြာတော့ခဏခဏတိုင်းရတယ်နောက်ဒေသပေါ့တိုင်းခွာမထားရင်သူကနည်းနည်းပျော်နှောင်းကညင်လာပြီးတော့အနေပြေးတာ
ဟုတ်ကဲ့
ရတဲ့တိုင်းနေရမီးဆိုင်တော့ရပါတယ်သူကလည်းထုံးနေပါလေပုံထားပြီးတော့မှများတယ်ဆိုရင်ထုံးဖြစ်ရတယ်ဒါဆိုစိတ်ကြီးမဆိုင်ကြအောင်တချို့ကဘယ်တော့အထိကြီးမဆိုင်ဘူးဆိုတော့လက်နဲ့တောင်မှကန်ကြတယ်တကယ်တမ်းကျတော့လက်အိမ်နဲ့တိုင်ရဆိုင်လိုက်ကြပါလေ
ဆက်မြေအောင်ရေရောဘယ်လောက်တိုင်းတာတိထိခိုက်နိုင်လဲ
အထိခိုက်တာဆိုင်နဲ့စိတ်ဝင်တော့လေသူကြိုက်တာပေါ့ဒါမှသူတတားတော့ဒေချာလှုပ်လို့ရှိရင်တော့နှစ်ပတ်သုံးပတ်နဲ့ပြေတော့သွားပါပဲဒါမှဒီအတွင်းရောက်ရင်ရောက်ရည်ကြီးကအစိတ်တော့ဖြစ်ပြီးတော့တချို့နွားတွေပါတောက်နေတယ်စေတောင်တေးတယ်ဆက်တော့ဆိုင်နိုက်ကိုသူကတားထားတယ်ဒါလည်းခိုးလို့ကြတာလေတနိုင်တစ်ပိုင်းတော့မလှုပ်ကြပါဘူးသူအလက်စားတွေကိုအကြီးစားတွေတော့မတေးမလှုပ်ခွင့်မပြုဘူးဒါမှစနစ်တကျလှုပ်ကြတယ်ဆိုတော့စိတ်အနေရတော့တိတ်မများဘူးအစိုးရခွင့်ပြုချက်နဲ့လှုပ်တဲ့ဟာတွေကတော့ရှိတော့ရှိတယ်ဆန္ဒပြရင်တော့ဘာမှဖြစ်ပါ
ဘူး။ဟုတ်ကဲ့။ဒါပေမဲ့အန်ဒီယရှိနေတာလူအများလွယ်လွယ်ကူကူရနိုင်တဲ့ဒီမာကယူရီနဲ့လုံနေကြတာအဓိကပိုအန်ဒီယရှိတာပေါ့နော်ဆရာ။
ဟုတ်ပါဘူး။သူကတော့ပိုအသုံးများဖြစ်တတ်ပါလေအဲ့ဒါကြီး။ဘာလို့အဆနစ်ဒီလက်ထွက်မှာ ਉਹ ခြေတော့အဆနစ်ဆိုရလဲဒီတွဲနေကြတာပါ။ဒီစားတွေပါဒီမှာမိုးရေကျပြီးတော့ဖြည်းဖြည်းနဲ့မိုးရေလည်းပြောင်းဝင်ပြီးတော့မှာအဆက်နဲ့ပြတ်ပါမယ်ဒီသတ်သတ်ပြတ်ပါနိုင်တာပဲဆိုအနေရောရှိတာကြီးပဲစနစ်တကျလေးနဲ့တေးလင်းစေပါတွေကိုပုံတာမျိုးတွေပါလေလောက်ရပ
ါဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းပါ2013ခုနှစ် January လဆန်းတဲ့မှာနိုင်ငံပေါင်း140ကျော်က Mercury လို့ခေါ်တဲ့ဗရာအစိတ်တန့်ပြန့်နှံ့မှုကာကွယ်ရေးဆိုင်ရာပထမဆုံးနိုင်ငံတကာသဘောတူစာချုပ်ဖြစ်တဲ့မီနာမတ်တာစာချုပ်ကိုချုပ်ဆိုဖို့အတွက်သဘောတူခဲ့ကြပါတယ်။အောက်တိုဘာလထဲမှာအတူပြုချုပ်ဆိုကြမယ်ဒီစာချုပ်အရာအသေးစားရွှေတူးဖော်မှုလုပ်ငန်းတွေရွှေပဒိန်လိုရွှေနဲ့ဆိုင်တဲ့ပစ္စည်းထုတ်လုပ်မှုတွေအတွက်၃နှစ်အတွင်းစီမံကိန်းတွေချမှတ်ဖို့လှုပ်ဆောင်ရမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။